ကိုင်းတိုင်းမုံရွာမျိုးကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်ဆိုးနဲ့ရန်ကုန်မြို့ကတောင်းကလာပပရဟိတအဖွဲ့ကမောင်စန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရစဉ်အတွင်းမှာအသက်ဆုံးခဲ့ရပါတယ်။သူတို့ရဲ့ခန္ဓာကိုယ်ဒီမှာစိုးစိုးဝါးဝါနှိပ်စက်ခံထားရတဲ့ဒဏ်ရာတွေတွေ့တယ်လို့မိသားစုတွေကပြောပါတယ်။နောက်မောင်စန်းဝင်းအောင်ရဲ့အလောင်းကိုတော့ငွေ၁၀သိန်းနဲ့လာထုတ်ဖို့သူ့ကိုဖမ်းသွားသူတွေကမိသားစုကိုအကြောင်းကြားခဲ့ပါတယ်။ဒီအကြောင်းပြည့်စုံ VOA သတင်းလောက်မယ်ရေးမှာကသတင်းပေးပို့ထားပါတယ်။
စကိုင်းတိုင်းမုံရွာမြို့မှာအောက်ဘုလ24ရက်နေ့ညကဖမ်းဆီးခံရတဲ့ပရဟိတကူညီရေးလုပ်နေသူတက်ကြွလှုပ်ရှားတဲ့ကိုတက်နိုင်စိုးဟာဖမ်းဆီးခံရပြီးနိုင်ပိုင်းအကြာမှာပဲတည်ဆုံးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသွားတယ်လို့ဖမ်းဆီးသွားတဲ့လူကြုံရေးတွေကပြောပေမဲ့ကိုတက်နိုင်စိုးရဲ့မိခင်ကတော့အလောင်းမှာစိုးစိုးဝါးဝါနှိပ်စက်မြင်မှန်းထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကအခုလိုပြောပြပါတယ
်။ဟုတ်ကဲ့ဒီလိုနှစ်ချက်ထိုးကြမှာလားအရေးအဖုံးချက်လို့မလို့စိတ်လုံးကိုလာကြည့်လိုက်ပါအဲလောင်းတလောင်းတွေ့ခါတယ်ဆိုလို့အလီကိုသွားကြည့်မှာပဲအဲတနေ့ဆိုအလောင်းမပြီးရတယ်ဒီလိုအဲစိတ်လုံးရောက်သွားတော့အိတ်ကြီးနဲ့ပိတ်ထားတာပေါ့နော်ဟုတ်ကဲ့အဲဒီမှာအလောင်းတလောင်းတွေ့တာအလီတို့အလောင်းတနေ့ဆိုအလောင်းမဟုတ်လားဟုတ်လားကြည့်ကြအောင်အိတ်ခွန်းကအိတ်ကြီးနဲ့ပိတ်ထားတော့အလီတို့ကအိတ်ခွန်းကြီးပဲပေါ့နော်အဲ့ဒါနဲ့ကလေးကိုဘယ်လိုလုပ်လောက်ထားအောင်ကိုကလေးကိုကိုဘေးမကိုဘေးနဲ့တွေ့တာမဟုတ်ပိတ်ထားတာတဲ့ဒီလိုအဲ့လိုပြောတော့အင်းကလေးကဘူးဘူးပါညာလည်းမရှိတော့အောင်တော့အန်ဒီတို့ကကိုင်းနိုင်ကြည့်တာပေါ့တမီးရဲ့အဲအဲ့ဒီမှာဒီလိုကုန်းချက်မှာနှိမ့်ဆက်ထားတာနဲ့ပါမှာဆလိတ်ဒီလိုပေါ့ဆလိတ်အနေနဲ့ပါထိုးထားတာလေးလည်းတွေ့ရတယ်လူသားကိုကိုင်းကြည့်လိုက်တော့လေအဲ့ခေါင်းနေရာအီညိုမဲနေလဲဆွဲတယ်အဲ့နားတစ်ခါကလည်းဒီလိုဆိုတယ်ဟုတ်အဲ့နောက်ဆက်ခေါင်းနောက်ဆက်ခေါင်းတစ်ချက်အီသွားတယ်ကလေးအဲ့လက်ကလေးမှာလည်းသူတို့အချိုးတုတ်ထားတဲ့အရာလည်းတွေ့ခဲ့ရတယ်တော့မှာတော့အဲလောင်းပါလိုက်တဲ့ဒီကတော့အလီတို့နေတော့ဘယ်စင်ကကလေးလောင်းလာဖို့ရောလို့ဆိုတော့10နိုင်လေးလောက်လာဖို့ရတဲ့အလီတို့ဝင်ချတော့9နိုင်လောက်မှဝင်ချသွားတယ်ဟုတ်တယ်အဲညတော့မြင်တွေ့ရတယ
်ဟောကုန်းက24ရက်နေ့ည9နိုင်ချင်းလောက်ကနေမှာကိုတက်နိုင်စိုးကိုလုံခြုံရေးတွေလာရှာခြင်းသူ့အိမ်မှာမရှိလို့လွတ်သွားခဲ့ပြီမဲ့အဲ့ဒီညမှာပဲတခြားနေရာမှာဖမ်းဆီးခံရတာဖြစ်ပါတယ်တခါအော်ဂုလာ22ရက်နေ့ကလည်းရန်ကုန်တိုင်းတောင်းကလာပမြို့နယ်မြို့နယ်ထွေးအုံယုံဘုံပွဲမှုဖြစ်စဉ်အတွင်းတမယရှိတဲ့ဆိုပြီးဖမ်းဆီးခံရတဲ့ကောင်းမှုဆောင်ပရဟိတအဖွဲ့ကအသက်16နှစ်အရွယ်မောင်စန်းဝင်းအောင်ဟာလည်းဖမ်းဆီးခံရပြီးရက်ပိုင်းအတွင်းမှာပဲတည်ဆုံသွားခဲ့ပါတယ်။22ရက်နေ့ကဖမ်းသွားခဲ့ပြီး23ရက်နေ့မှာသူ့ကိုမိခင်နဲ့လာရောက်တွေ့ဆုံခဲ့ပြီးပြီနဲ့နောက်နေ့ရက်အကြာအော်ဂုလာ25ရက်နေ့မှာတည်ဆုံသွားပြီဆိုပြီးမိသားစုကိုအကြောင်းကြားခဲ့ပါတယ်။သူ့ရဲ့အလောင်းကိုတော့ဆယ်သိန်းနဲ့လာရေးဖို့မိသားစုကိုတက်ဆိုင်ရာကအကြောင်းကြားခဲ့တယ်ဆိုပြီးမိသားစုနဲ့နေဆက်သူတို့ကပြောပြပါတယ်
။မိသားစုကတော့ဒီမှာကတော့လည်းလည်းပါနာကျန်တွေ့ရတယ်ပေါ့နော်ကိုဆောင်ရတယ်တော့အဲ့ဒီချိန်မှာတော့ तू ကခန္ဓာကိုယ်မှာလူမဲတောင်ကရောင်ကိုင်းနေတဲ့တဏှာရှင်ရယ်ပြီးတော့ဒီလက်ထပ်သူချီးကျိုးနေတယ်ပေါ့တို့လာပြီးတော့တွေ့တယ်တွေ့ရတော့အမျိုးကိုပါပြောခြင်းနဲ့ပေါ့နော်ကတော့ကျွန်တော်ကတော့သူ့ကိုလေ့လာတာပါလို့ရှိတယ်အဲ့ဒီဆက်ဆက်တော့လည်းမလုပ်ဘူးအဲ့တော့ကျင်းကျင်းကြီးတဲ့အမအဒီဆက်ဆက်လေးရဲ့ရတော့ပြန်ရဆယ်လာဆက်နိုင်တော့ကကိုဆောင်ရောင်ကဒီချီးကျိုးရင်းမှာသုံးပါပြီဆိုပြီးတော့တိုင်းနေကြတယ်အဲ့တော့ကျွန်တော်တို့အဲ့ဒါကိုချက်ချင်းကြအောင်အတူတူလို့လည်းမရသလိုပေါ့အဲ့ဆုံးလည်းမနေဘူးဒါပေမဲ့ဒီမှာတော့ကျွန်တော်တို့ဟိုပုံပြီးတော့အတူတူရောက်ရအောင်အဓိကတော့သူ့မိသားစုကိုဒီစစ်ကောင်စီကနေပြီးတော့သူ့ရဲ့ tag body ကိုဆယ်ရင်းနဲ့ပါထုတ်ပေါ့တော့အဲ့ဒါမျိုးပြောဆိုတာကျွန်တော်သိရတယ်သူ့မိသားစုဒါပုံမှန်တော့လုပ်နေတာစမ်းမျိုးရှိစတော့လုပ်တယ်စတော့လုပ်လို့ရှိရင်လုပ်နေအောင်ဝင်ဒီ process တွေလို့ရှိအောင်ဒါမှမဟုတ် movement တွေဒီကိုဆောင်ဝင်အောင်လုပ်ကြမှာစစ်ကောင်စီကသူမျိုးနဲ့ပြန်ပြီးတွေ့ရတွေ့တော့ဘာပြောရှင်လဲပေါ့နော်ဘာကောင်းလာလို့ပြောရှင်လဲနောက်ဆုံးလည်းဘာလို့ဆိုပြီးပြောရောဆိုတော့ဒီချိန်နေရာစစ်ကောင်စီကဒီကိုဆောင်ဝင်အောင်ဟိုဒီလုံခြုံရေးအဖွဲ့ကိုသူတို့ချုပ်ချင်းကြီးရထားပြီးလို့ကျွန်တော်ကသိထားတယ
်အခုလိုမျိုးစစ်တပ်နဲ့ရဲကဒီကနေ့ဖမ်းသွားပြီးနောက်ကနေ့အလောင်းကိုလာပြန်ယူဖို့အကြောင်းကြားတဲ့အဖြစ်အပျက်တွေစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမကြာခဏဖြစ်ပေါ်နေပါတယ်။တချို့ဆိုရင်မိသားစုကိုအလောင်းပြန်မပေးဘဲတည်ဆုံသွားပြီလို့သာအကြောင်းကြားတယ်လို့တချို့ကတော့ငွေကြေးနဲ့အလောင်းလာထုတ်ဖို့အကြောင်းကြားထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်နေတဲ့ကာလအတွင်းမှာဖြစ်ခဲ့နေရင်လို့ဖမ်းဆီးထားခြင်းနှိမ့်ဆက်ညှဉ်းပန်းဆိုင်ရာလို့တည်ဆုံသူတထောင်ကျော်နေပြီလို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကစီရင်ပြုစုထားပါတယ်။ရန်ကုန်မြို့မှာတည်ဆုံသွားသူမောင်စောင်းရောင်ဟာအသက်16နှစ်သာရှိသေးပြီးမုံရွာမြို့မှာတည်ဆုံသွားသူကိုတက်နိုင်စိုးကတော့အသက်28နှစ်အရွယ်ဖြစ်ပါတယ်။လက်ဦးစလုံးကပရဟိတလုပ်ငန်းတွေလုပ်ကိုင်နေသလိုနိုင်ငံရေးတက်ကြွလှုပ်ရှားတဲ့လူငယ်တွေဖြစ်ကြပါရဲ့ရှင်။